ထိုင်းနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေကအစိုးရပြုတ်ကျရေးကြိုးပမ်းမှုတွေကနောက်ဆုံးလုပ်ရက်တစ်ခုဖြစ်နေနိုင်ငံပိုင်းတယ်လီဖုန်းဆက်သွယ်ရေးရုံးတွေပဲစီကိုခီးဆက်လာချိန်မှာပဲရဲကလည်းဘန်ကောက်မြို့တော်မှာလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ်ဆန္ဒပြနေသူတွေဟာရဲတပ်ဖွဲ့ဌာနချုပ်တွေဝန်ကြီးချုပ်ရုံးနဲ့တရိတ်ဆန်ရုံးကိုယ်တော်မှဝိုင်းဖို့အစီအစဉ်ရှိတယ်လို့မြို့တော်ရဲတပ်ဖွဲ့ကပြောပါတယ်ဝင်ကြီးချုပ်ရင်လတ်ရှင်တော်ဝတ်အစိုးရအဖွဲ့ကိုဖြုတ်ချဖို့ကြိုးပမ်းမှုမှာစစ်တပ်လဲပါဝင်အောင်စီရင်တဲ့အနေနဲ့ဆန္ဒပြသူတထောင်ကျော်ကစီရင်ချုပ်ကိုတောက်ကြနေကဝင်ရောက်ခဲ့ကြပါတယ်။နောက်နှစ်နာရီကြာမှတော့သူတို့အေးအေးဆေးဆေးပဲပြန်ပြီးတော့ထွက်ခွာသွားကြပါတယ်။ကြီးတဲ့တပ်မှုချုပ် Project Chan Ocha ကတော့စစ်တပ်ကိုဗက်လိုက်ဖို့အတင်းမစီယုံပါနဲ့လို့တိုက်တွန်းပါတယ်။ဆန္ဒပြသူတွေအတွက်တနင်္ဂနွေနေ့ဟာအောင်မြင်မှုရတဲ့နေ့ဖြစ်လိမ့်မယ်လို့အတိုက်ခံခေါင်းဆောင်တွေကပြောထားပြီးတော့ဝင်ကြီးချုပ်ရုံးကိုဝင်သိမ်းဖို့နှိုးဆော်ထားပါတယ်။ဝင်ကြီးချုပ်ရင်လက်မနှုတ်ထွက်မချင်းဝင်ကြီးဌာနတွေတခုချင်းတင်သွားမယ်လို့သူတို့ကတန်တိထန်ချထားတာပါ။မစ်ရင်လက်ဟာကြာသာပြည်နေ့ကတော့လွတ်တော်ထဲမှာသူ့ဘုံမှာအယုံကြည်ရှိမရှိမဲခွဲဆုံးဖြတ်တာမှာသူ့ဘက်ကိုထောက်ခံမှုရခဲ့ပါတယ်။သူကယာတို့ကဆင်းပေးဖို့ငင်းဆန်နေပြီးတော့ဒီအခြေအနေကနေပြေလည်အောင်လို့ဆွေးနွေးညှိနှိုင်းဖို့တိုက်တွန်းနေပါတယ်။သူကဆန္ဒပြပွဲတွေကိုအင်အားသုံးပြီးတော့မရက်ခိုင်းပါဘူးလို့လည်းကတိပြုထားပါတယ်ရှင်။